တရုတ်နိုင်ငံရှင်ကျန်းပြည်နယ်တွေကဝီဂါနဲ့တခြားမွတ်စလင်တပ်တန်းနှိပါလောက်ကိုစခန်းသွင်းထိမ့်သိမ်းထားတဲ့အပေါ်မှာလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့တရုတ်အစိုးရအရာရှိတွေကိုအမေရိကန်အစိုးရကတန်ခတ်အရေးယူမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်လွှတ်တော်အမတ်တွေကိုပိတ်ဆို့အရေးယူမှုတွေပြုလုပ်လိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်က Republican အထက်လွှတ်တော်အမတ် Ted Cruz နဲ့ Marco Rubio အောက်လွှတ်တော်အမတ် Chris Smith တို့သုံးဦးကိုတန်ခတ်ပိတ်ဆို့တယ်လို့ဒီကနေ့ကြေညာလိုက်တာပါ။
美方上述行径严重干涉中国内政。
美国နိုင်ငံရဲ့လက်ဆောင်ချက်ဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဆူဆူဝါဝါဝင်ရောက်ဆွဲဖက်နေတာဖြစ်တယ်လို့နိုင်ငံတကာဆက်ဆံရေးဆိုင်ရာမူတွေကိုလည်းချိုးဖောက်နေတာဖြစ်လို့တရုတ် American နိုင်ငံဆက်ဆံရေးကိုထိခိုက်စေပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကပြောပါတယ်။ဒါ့အပြင်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American သံမန်ကြီး Sam Brownback နဲ့ American Congress လွတ်တော်ကတရုတ်နိုင်ငံဆိုင်ရာကော်မတီတို့ကိုလည်းတန်ခတ်ပိတ်ဆို့လိုက်တယ်လို့ပြောခွင့်ရဟွာကပြောပါတယ်။ Congress နဲ့အင်ဖြူတို့ကြားပူးတွဲဖွဲ့စည်းထားတဲ့အဲ့ဒီကော်မတီဟာတရုတ်နိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုစောင့်ကြည့်ဖို့ဖွဲ့စည်းထားခဲ့တာပါ။အထက်လွှတ်တော် Marco Rubio ကအဲ့ဒီကော်မတီရဲ့ပူးတွဲဥက္ကဋ္ဌဖြစ်ပြီး Chris Smith ကအဖွဲ့ဝင်နဲ့အရင်ကပူးတွဲဥက္ကဋ္ဌတာဝန်ယူခဲ့တာဖြစ်ပါတယ်။မကြာသေးခင်ရက်တွေကပဲ American အစိုးရကရှင်ကျန်းပြည်နယ် Communist Party အကြီးအကဲချန်ကွန်ဂျူအပါအဝင်တရုတ်အစိုးရအစင်းမြင့်အရာရှိတွေကိုတန်ခတ်အရေးယူကြောင်းကြေညာခဲ့ပြီးမှတရုတ်နိုင်ငံကအခုလိုတံပြန်အရေးယူမှုတွေပြုလုပ်ခဲ့တာလည်းဖြစ်ပါရဲ့ရှင်။